မြန်မာနိုင်ငံကိုဒီနှစ်အတွင်းနိုင်ငံခြားခီးသည်တွေလာတာ25ရာခိုင်နှုန်းလောက်တိုးလာတယ်လို့သိရပါတယ်။ဒီလိုဖြစ်လာရတာကမြန်မာပြည်ကိုလာဖို့ပြည်ဝင်ခွင့်ဗီဇာတွေအရင်အထက်လွဲကူလာတာတွေရဲ့မြန်မာပြည်နဲ့ပြေးဆွဲနေတဲ့လေကြောင်းလိုင်းတွေတိုးလာတာရဲ့အကြောင်းကိုဆိုပါတယ်။ဒီအကြောင်းကိုတော့မတ်တင်ကြီးထက်ကစုံစမ်းထားတာမဟုတ်အပြည့်အစုံပြောပြပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းမှာအခု2011ခုနှစ်ပထမ5လအတွင်းနိုင်ငံတကာခီးသည်ပေါင်း3000ခွဲကျော်ဝင်ရောက်ခဲ့ပြီးဒီပမာဏကအရင်2010နဲ့စာရင်25ရာခိုင်နှုန်းလောက်တိုးလာတာလို့မြန်မာခီးသွွားလုပ်ငန်းရှင်တူကပြောပါတယ်
မနေ့ကနေ့ရှင်တော့ 25% လောက်တက်တယ်လို့ပြောရမှာပေါ့နော်ကျွန်တော်တို့အိန္ဒိယနိုင်ငံတွေကလည်း tourism ထားပြီးတန်းရလဲနည်းနည်းဟိုသူတွေကသိမသွားချင်းကြတဲ့ခါမှာမာပြည်ကလည်း awareness ဖြစ်လာတာပေါ့ destination awareness ဖြစ်လာတဲ့အချိန်မှာလေကြောင်းလိုင်းတွေကလည်းအခုဆို BNN airline တို့အခြားဒီဥပကလေကြောင်းလိုင်းတွေရောအခုဒါ AirAsia ရောဒါမျိုးတွေကနှစ်ခေါက်နှစ်ခေါက်ပြီးတော့ accessible ကလည်းပုံပြီးမြင်လာတော့ဟိုဧည့်သည်တွေလည်းပိုရတာပေါ့နော်နောက် visa တွေဘာတွေလဲခိုင်းတဲ့ဆိုင်တော့လွယ်ပူလာတာပေါ့နော် visa on arrival လဲဆိုရင် computer ဆိုရင်ဟို computer နဲ့ sponsor ရှိရင်ပေးတယ်ဆိုတော့လေအဲ့ကြောင့်ဖြစ်ပါလိမ့်မယ
်ဒါပေမဲ့နိုင်ငံရဲ့ခီးသွွားကဏ္ဍကိုမြင့်တင်နိုင်ဖို့အတွက်ကခီးသွွားစုံတွေထပ်တိုးတည်ဆောက်ပေးတာဟိုတယ်တွေတိုးပြီးရင်းနှီးမြှုပ်နှံဖို့နဲ့လမ်းပန်းဆက်သွယ်ရေးဘိုင်းမှာလည်းပြုပြင်ဖို့လိုတယ်လို့ထောက်ပြပါရယ်မြန်မာနိုင်ငံကနိုင်ငံတကာခီးသည်တွေအတွက်တခြားအိမ်နီးချင်းနိုင်ငံတွေထက်စာရင်ဈေးကြီးနေသေးတယ်လို့လည်းခီးသွွားလုပ်ငန်းရှင်တွေကထောက်ပြပြောဆိုပါရယ
်လာတာများပေမဲ့တခုရှိတာ carrying capacity မနိုင်လည်းမဖြစ်ဘူးလေဒါဆိုရင်အခုလာမယ့် season အတွက်ကြောင့်ကျွန်တော် hotel တွေကတော့ပြည့်နေပြီ။အဲတိတ်ပူဆောင်ရင်လေရင်စီတရားစာချောင်မချောင်တော့ဘူးပေါ့နော်။အဲအမျိုးကြီးတော့မရှိရင်တော့ကျွန်တော်ကထပ်ပြီးတိုးချဲ့ဖို့လုပ်နိုင်မှာပဲ။ဘောဧည့်သည်တွေတိုးချဲ့လို့ရမှာပေါ့နော်။ဟော။ပုံမှန်တော့ market pool ကပေါ့မူဒီရော 43 night လောက်ဆိုရင်တော့ဒေါ်လာ250လောက်ရှိတာပေါ့နော်။တကယ်လို့ 560 လောက်သွားတယ်ဆိုရင်တော့900အဲ့လောက်ဖြစ်တာပေါ့နော်။နေရီသွားမယ်ပုဂံမန်းကလေးကိုလေရင်နဲ့သွားမယ်ဆိုရင်တော့နေပူကုန်တာပေါ့။ဟော။နေဈေးကြီးတယ်လို့ပြောတယ်ပေါ့။အထူးဖြစ်တော့ကျွန်တော် transport cost တွေနဲ့ food cost တွေလည်းတက်လာတာပေါ့နော်။အဲ့ဒါဆိုတော့နည်းနည်းတော့ဈေးကြီးတာပေါ့
။အိန္ဒိယထိုင်းနိုင်ငံကတစ်နှစ်ကိုနိုင်ငံတကာခီးသည်14သန်းလောက်ရရှိနေချိန်မှာမြန်မာနိုင်ငံကတစ်နှစ်ကိုနိုင်ငံတကာခီးသည်2သိန်းကျော်လောက်ပဲရရှိနေတာဖြစ်လို့ခီးသွွားလုပ်ငန်းကဘယ်ပေါင်းစုံကမြင့်တင်ရမယ့်အနေအထားဖြစ်တယ်လို့လည်းသူကပြောဆိုပါတယ်
။ကျွန်တော်တို့ခုမြန်မာတူရစင်ဘုတ်အနေနဲ့တော့အခုစပြီးတော့စီမံချက်တွေဆွဲနေပါတယ်။နောက်ဟိုအုပ်စုတွေဟိုအဖွဲ့လိုက်ပေါ့ကတ်စတယ်လိုက်ဟိုစီမံချက်တွေတော့လုပ်နေကြပါပြီ။ transport sector တွေမှာလိုအပ်နေတဲ့အဲမော်တော်ယာဉ်တွေဖြည့်ဆည်းဖို့ဖြစ်နေတဲ့ကားတွေပေါ့နော်။အဲအခု cost တွေရတဲ့ဒီကားတွေရစီရေးတွေအပြင် spare parts တွေရတဲ့ဈေးကြီးတော့အဲ့ဒါတွေကိုပြည်ပြင်ထိန်းသိမ်းပုံမလွယ်တဲ့ကားတွေအစားပေါ့အစားထုတ်လုပ်နိုင်ပိုရှိတော့ရှိပါတယ်။နောက် hotel zone တွေလည်းထပ်ဖွဲ့ပြီးတော့ hotel တွေတိုးချဲ့ဖို့လည်းလုပ်တော့လုပ်နေပါတယ်။ပကံတို့ရန်ကုန်တို့နောက်အခြားမန္တလေးတို့ကြည့်ပေါ့နော်အဲ့ဒါလေးလည်းလုပ်နေပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတိုးတက်မှုမရှိမချင်းနိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုဆက်ပြီးထားရှိဖို့တိုက်တွန်းထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလည်းမြန်မာနိုင်ငံရဲ့ခီးသွွားကဏ္ဍမှာလူ့အခွင့်အရေးချိုးဖောက်မှုမရှိတဲ့သဘာဝပတ်ဝန်းကျင်ကိုပျက်စီးမှုမဖြစ်စေတဲ့တာဝန်သည့်ခီးသွွားလုပ်ငန်းတွေကိုပါတီအနေနဲ့ကြိုးဆိုတယ်ဆိုပြီးဒီနှစ်မေလအတွင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါသေးတယ်ရှင်